မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ဟာအောက်တိုဘာ19ရက်နေ့စနေနေ့ဒီကနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုရောက်နေပြီးတော့လူဗန်ကက်သလစ်တက္ကသိုလ်မှာစကားပြောခဲ့ပါတယ်။အဲ့ဒါအပြင်တက္ကသိုလ်ကနေချီးမြှင့်ထားတဲ့ဂုဏ်သူးဆောင်ဒေါက်တာဘွဲ့ကိုလည်းလက်ခံရယူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တတ်တရားချင်းဥရောပခီးစဉ်အကြောင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဘရပ်ဆဲလ်မြို့စီရောက်သွားပြီးတဲ့နောက်ဒေသစံတော်ချုပ်ညနေ3နာရီကလူဗန်ကက်သလစ်တက္ကသိုလ်မှာစကားပြောခဲ့ပါတယ်။အဲ့ဒီဘွဲကိုလူတထောင်ကျော်တက်ရောက်မဲ့အကြောင်းတက္ကသိုလ်ရဲ့ညွှန်ကြားရေးမှူးတူဖြစ်သူဘရူနိုဒန်ဗူးကအစောပိုင်းမှာ VOE ကိုပြောခဲ့ပါတယ်။နိုင်ငံရေးမှာတရားတရားနဲ့ကရုဏာတရားထားရှိရေးဆိုတဲ့ခေါင်းစဉ်နဲ့ဒေါအောင်ဆန်းစုကြည်ကပြောခဲ့တာပါ။တစ်ဆက်တည်းမှာပဲလူဗန်ကက်သလစ်တက္ကသိုလ်က1998ခုနှစ်ကတည်းကချီးမြှင့်ထားတဲ့ဂုဏ်နူးဆောင်ဒေါက်တာဘွဲကိုလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်လက်ခံရယူခဲ့ပါတယ်။လူ့အခွင့်အရေးဆိုင်ရာနဲ့တက္ကသိုလ်ကအလေးအမြတ်ထားတဲ့တံပိုးတွေအတွက်ရုန်းကန်လှုပ်ဆောင်ခဲ့တာကြောင့်ဒီစုကိုချင်းမြင်တာဖြစ်တယ်လို့မစ္စတာဒန်ဗူးကပြောပါတယ
် the title of doctor honoris causa here at the university of louvain we select remarkable people
သူကြောင့်ပြောင်မြောက်တဲ့လူတွေကလွတ်မြောက်ရေးဒီမိုကရေစီရေးစတဲ့တံပိုးတွေအတွက်လှုပ်ဆောင်ချက်တွေကိုကျောင်းသားတွေအကုန်လုံးစီရောက်ရှိစီစဉ်စီရင်တဲ့အတွက်ဒီလိုဂုဏ်သူဆောင်စုကိုကျွန်တော်တို့တက်ကစားနေချင်းမြင်ပေးရတာဖြစ်ပါတယ်
ဒီဂုံနူးဆောင်တောက်ဘက်ကိုပြည့်ရချင်းတော့ဒေါအောင်ဆန်းစုကြည်ဟာနေအင်ကျဲကျုပ်ကြနေတာမို့ကိုတိုင်သွားမယူနိုင်ခဲ့ပဲကွယ်လွန်သွားပြီဖြစ်တဲ့ခင်မွန်းဖြစ်သူဒေါက်တာမိုက်ကယ်အဲရစ်ကလက်ခံရယူခဲ့တယ်လို့ညွှန်ကြားရေးမှူးမစ္စတာဒန်ဗူးကပြောပါတယ်အခုဒီချိန်မှာမှဒေါအောင်ဆန်းစုကြည်ကိုတိုင်တက္ကသိုလ်စီသွားရောက်ပြီးတော့လက်ခံရယူနိုင်တာပါဒီလိုမျိုးဒေါအောင်ဆန်းစုကြည်ကိုတိုင်တက္ကသိုလ်စီလာရောက်တဲ့အပေါ်သူဘယ်လိုခံစားရတယ်ဆိုတာကိုမစ္စတာဒန်ဗူးကအခုလိုပြောပြပါတယ
် extremely happy and extremely honored This is really a wonderful present that though Aung San Suu Kyi gives to the university.
တကယ်ဝန်သားပြောရှင်ပြီးအင်တန်ကုန်ယူမိပါတယ်ကျွန်တော်တို့စီလာပြီးဒီကလူတွေနဲ့အပြန်အလှန်ဆွေးနွေးကျောင်းသားတွေနဲ့စကားပြောတာဟာဒေါအောင်ဆန်းစုကြည်ကတက္ကသိုလ်ပြည်ရဲ့စိတ်ကောင်းမွန်တဲ့လက်ဆောင်ပါ။သူကမိနစ်20ကြာစကားပြောပြီးတော့အမေးအဖြေလုပ်ကြမှာပါ။ဒါသိက္ခာကောင်းပါတယ်ကျောင်းသားအားလုံးအတွက်တော့သူမှုသူရဲ့အခွင့်အလမ်းပါပဲ
။ဒေါအောင်ဆန်းစုကြည်ဟာအောက်တိုဘာလ17ရက်တောက်ကြနေ့ကမြန်မာနိုင်ငံကနေထွက်ခွာခဲ့တာဖြစ်ပြီးအခုဒီချိန်ဥရောပခီးစဉ်ကနိုဝင်ဘာလ2ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။ခီးစဉ်တွင်အောက်တိုဘာလ20ရက်တနင်္ဂနွေနေ့လယ်ပိုင်းကျရင်ဘရပ်ဆဲလ်မြို့မှာဥရောပသမဂ္ဂဥက္ကဋ္ဌဟာမန်ဗိုင်ရူဘွိုင်းအောက်တိုဘာလ21ရက်တနင်္လာနေ့ကျရင်လူးဇင်ဘိုမှာဥရောပကော်မရှင်ဥက္ကဋ္ဌဂျိုဆေးမန်နျူရယ်ဘာရိုဆိုတို့နဲ့တွေ့ဆုံဆွေးနွေးပြီးအောက်တိုဘာလ22ရက်အင်္ဂါနေ့ကျရင်တော့ပြင်သစ်နိုင်ငံစထရဘိုးမှာဥရောပပါလီမန်ကပေးထားတဲ့ဆခါရော့ဖ်ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဒါ့အပြင်ပြည်ထောင်နိုင်ငံဆင်းဟတ်စစ်တပ်ကတို့မှစကားပြောဖို့မြောက်ပိုင်းအိုင်ယာလန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလေ့လာဆွေးနွေးဖို့အီတလီနိုင်ငံမှာမြန်မာဒီမိုကရေစီရေးအတွက်အစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့မြို့လေးမြို့စီတွားရောက်ဖို့အစီအစဉ်တွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစောပိုင်းမှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။